မလေးရှားနိုင်ငံကိုထွက်ခွာဖို့ကြိုးပမ်းကြတဲ့ရိုဟင်ဂျာတရားနဲ့တဆယ်ကျော်ဟာမြန်မာနိုင်ငံတောင်ပိုင်းမှာဖမ်းဆီးခံလိုက်ရပါတယ်။ရိုဟင်ဂျာအမျိုးသား50နှစ်ကိုရောက်အမျိုးသမီး50နှစ်ရှိယောက်ကိုမွန်ပြည်နယ်တန်ဖြူစီရဲမြို့မှာမနေ့တော့ကဖမ်းဆီးလိုက်တယ်လို့ဒေသခံလူကြုံရေးအာဏာပိုင်တွေကကိုးကားပြီးတော့
ရခိုင်ပြည်နယ်စစ်တွေနဲ့မောင်နှမမျိုးတွေကနေရေချောင်းကနေရောက်လာတဲ်ရိုဟင်ဂျာတွေကိုထိုင်းနိုင်ငံထဲကိုပို့ဆောင်ပေးဖို့အတွက်လူမောင်ခိုတွေကမွန်ပြည်နယ်တန်ဖြူစီရဲမှာစီစဉ်ထားပေးပေမဲ့နောက်ပိုင်းမှာတော့သူတို့ကိုပစ်ထားခဲ့တယ်လို့ကနအူးစုံစမ်းတွေ့ရှိချက်တွေကိုကိုးကားပြီးတော့သတင်းမှာဖော်ပြပါရတယ်။ရခိုင်မြောက်ပိုင်းမှာ2019ခုနှစ်စစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင
နေထိုင်နေကြရပါတယ်။နိုင်ငံသားအခွင့်အရေးအပါအဝင်လူခွင့်ရေးဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတဲ့ရိုဟင်ဂျာတွေဟာဒေသတွင်းနိုင်ငံတွေကိုထွက်ခွာဖို့ကြိုးပမ်းတဲ့နေရာမှာအန္တရာယ်များလွန်လာတဲ့ပင်လယ်ရေကြောင်းခရီးမှာသေဆုံးတာပျောက်ဆုံးမှုတွေဟာတိတိတသားတိုးလာနေတယ်လို့ကုလသမဂ္ဂကဒီသတင်းပတ်ထဲမှာပဲပြောဆိုထားပါတယ်ရှင်။